မြန်မာနိုင်ငံမှာဖြစ်နေတဲ့ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်ပြီးတော့အရေးယူပေးဖို့ပါတီမီယက်စ်လုံးကပါတဲ့အမေရိကန်လွှတ်တော်အမတ်20ကျော်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကိုစာရေးသားပြီးတောင်းဆိုလိုက်ပါတယ်။ Republican မတ်တော့ဂျန်ဒီမိုကရက်အထက်လွှတ်တော်မတ် Jeff Marley အပါအဝင်ထက်လွှတ်တော်နိုင်ငံသားရေးကြားဆက်ဆံရေးကော်မတီဝင်တွေဦးဆောင်ပြီးတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီး Nikki Haley စီကိုဒီပါတီနဲ့ပူးပေါင်းညှိနှိုင်းထားတဲ့စာကိုပေးပို့ခဲ့ကြတာဖြစ်ပါတယ်။အမေရိကန်ထက်လွှတ်တော်မတ်21ရောက်လက်မှတ်ရေးထိုးထားတဲ့ဒီစာထဲမှာတော့မြန်မာစစ်တပ်ဘက်ကရွာတွေကိုစနစ်ကျမီးရှို့ဖျက်ဆီးတာတပ်ဖြတ်တာအာရမပြုကျင့်တာတွေကြောင့်ဝင်ညာမွတ်စလင်၅သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုလက်နက်ရောင်းဝယ်လွှဲပြောင်းတာတွေနဲ့တခြားအရေးယူပိတ်ဆို့မှုတွေလုပ်ဖို့တောင်းဆိုထားသလိုမြန်မာစစ်တပ်အနေနဲ့လည်းဝင်ညာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်တာတွေချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့လူခွင်ချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှာအပြေအဝတာဝန်ရှိပြီးတော့ဒီကိစ္စကိုကဘာကလက်ပိုက်ကြည့်နေဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောကြားခဲ့သလိုအောက်လွှတ်တော်အမတ်40ကျော်ကလည်းမြန်မာစစ်တပ်ပေါ်မှာအပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။